Federal Democracy မဟာမိတ်အဖွဲ့ဖွဲ့စည်းဖို့ဒီနေ့မှာပေါ့နော်အမျိုးသားဒီမိုကရေစီအင်အားစုပါတီရုံးခန်းမှာတိုင်းရင်းသားပါတီတွေဆွေးနွေးကြတယ်လို့သိရပါဗျ။အဲ့ဒီအဖွဲ့ဖွဲ့ဖို့စီစဉ်ရတဲ့ရည်ရွယ်ချက်ကိုသိပြရစေရှင်
။ဒီဘက်ကတော့ဒီနိုင်ငံမှာပြည်တော်စုစိတ်ဓာတ်ရင့်တန်ဖို့ပေါ့လေ။လူမျိုးစုမျိုးသားရေးတွေကိုရှင်းတောင်းပြုစုပြောင်းထောင်သွားပြီးတော့လူမျိုးစုမျိုးသားရေးအားလုံးကိုစုစည်းညီညွတ်ဖို့ပေါ့လေ။ Federal ပြည်တော်စုတစ်ခုဖြစ်ပေါ်လာမယ်ဆိုလို့ရှိရင် Federal ပြည်တော်စုဖြစ်ရောဒီမိုကရေစီလူ့ခွင့်ရေးယာယီရောဆိုတဲ့အစ္စရာရေးတစ်ခုကိုဒီပြိုင်နဲ့ဆောင်ရွက်နိုင်အောင်လို့ Federal Democracy မဟာမိတ်ကိုဖွဲ့တာပါ
။အဖွဲ့ရဲ့မူဝါဒကိုရောဘယ်လိုချမှတ်ဖို့စီစဉ်ထားပါသလဲရှင
်။ဒီမှာမူအဖြစ်တော့ပြည်တော်စုမြန်မာနိုင်ငံတော်မှာလူမျိုးပေါင်းစုံနေတဲ့အတွက်ကြောင့်မလို့လူမျိုးစုအမျိုးသားရေးတွေကိုရှင်းတောင်းပြုထောင်ရင်တစ်ဖက်ကလည်းပဲပြည်တော်စုမြန်မာနိုင်ငံသားအမျိုးသားရေးဝါဒကြီးစိတ်သက်ကြီးထွန်းကားမှသာလျှင်နိုင်ငံသားပြည်သူဦးချင်းဟာအမျိုးသားရေးစီစဉ်တဲ့ခုကိုင်ဆွဲသွားမှသာလျှင်ပြည်တော်စုကြီးတိုးတက်မယ်ဒီလိုညီမှုကိုရောက်မယ်တမ်းမီဖွံ့ဖြိုးတိုးတက်ပြီးတော့စီးပွားရေးဘဝတွေပွင့်လန်းလာမယ်ဆိုရက်သဘောနဲ့ဒါကိုစတင်တည်ထောင်တာဖြစ်ပါတယ်ဒါမှမဟုတ်အချက်ပေါ့နှိမ့်ချက်ကတော့ပါတီငယ်လေးတွေဟာဒီမိုကရေစီပန်းနယ်ကိုသွားတဲ့နေရာမှာအင်းနဲ့အားနဲ့သွားဖို့စူးစီးညီညွတ်စွာသွားမှဖြစ်မယ်ဆိုတဲ့ရည်ရွယ်ချက်ကိုရှိပါတယ်တတိယကတော့ဖျက်ဆီးခဲ့တဲ့နိုင်ငံရေးကိစ္စတွေမှာဒီမိုကရေစီအင်အားစုရဲ့ညီညွတ်ရှင်းမရှိခဲ့တဲ့အကြောင်းမို့လို့တတော်တဲ့မှာဒီမိုကရေစီအင်အားစုများစွာမရောက်နိုင်ကြဘူးနောက်လာမယ့်နောက်ကတတော်တွေမှာဒီမိုကရေစီတပ်ပေါင်းစုအတွင်တန်ဖြစ်အောင်သွားပြီးတော့ကဒီမိုကရေစီအင်အားစုတွေရဲ့ဆောင်ရွက်မှုတွေကိုတိုးမြှင့်ဆောင်ရွက်နိုင်အောင်လက်ခံနေတဲ့ဒီမိုကရေစီတပ်ပေါင်းစုကြီးကိုထူထောင်ဖို့ရအတွက်အခုတည်းကစပြီးကျူးပန်းနဲ့ချီးလန်းနေပါပဲဖြစ်ပါတယ
်ဒီဘက်ဖွဲ့ရတာဟာလာမယ့်2014ခုနှစ်မှာပေါ့နော်ပင်လုံညီလာခံလိုမျိုးလုပ်မယ်ညီလာခံအတွက်ရောသက်ဆိုင်ပါသလားရှင
်အဲ့ဒါနေတော့တဲ့ကြီးတော့မဆိုင်ပါဘူးတိုးရပြီးတော့ဆိုင်ပါပေါ့ဘာလို့ဆိုတော့ပင်လုံညီလာခံလုပ်လို့ရှိရင်ပါတီတိုင်းအလိုလိုကနေပြီးတော့တက်ကြအောင်ပါဘူးတဲ့တဲ့ခါမှာကူပြောနေတဲ့ Federal Democracy မဟာမိတ်အတွင်းမှာလည်းပဲပင်လုံညီလာခံလိုဟာမျိုးဖြစ်လာတဲ့ခါမှာဘယ်လိုသဘောထားတွေပေးမလဲဆိုတော့တိုင်ပင်ဆွေးနွေးခွင့်နေတယ်တနေရာထဲမှာဆွေးနွေးခွင့်ရတဲ့သဘောလည်းရှိပါတယ်ထွက်တဲ့ခါမှာတတန်နဲ့ထွက်ပဲသဘောလည်းရှိတဲ့ခါကျတော့အချိန်အပြင်းလည်းတတမယ်ပို့ပြီးလည်းအကျိုးရှိတဲ့သိစားကိုလှုပ်ဆောင်နိုင်မယ်သဘောရှိပါတယ်တွေ့ပြီးတော့အကျိုးသက်ရောက်မှုရှိနိုင်ပါတယ
်ဒီနေ့ဆွေးနွေးပွဲကရလာတဲ့အကြံပြုချက်တွေကိုဘာတွေဆက်လုပ်သွားဖို့အစီအစဉ်ရှိပါသလဲရှင
်ဒါဒီကိုလောဆယ်တော့ဟိုဒီမှာမှတ်တမ်းတင်ပြီးထုတ်ပြန်မှုအစီအစဉ်ရှိတယ်ဒါပေမဲ့ဒါကဟို Federal Democracy မှာမိဖွဲ့ဖွဲ့စည်းကိုပဲသဘောတူတာရှိသေးတာဟိုတကယ်ဖွဲ့တာကတော့ဂျင်ဂျင်လ9နေမှာပါတကယ်ဖွဲ့မှာပါထပ်ပြီးတော့ပါတီသစ်တွေလည်းထပ်တူးတက်လာတွေကိုဖိတ်ခေါ်ပြီးတော့ဖွဲ့သွားဖို့အစီအစဉ်ရှိပါတယ်အဲ့ခါကျရင်တော့ဒင်းစာရှင်းလင်းမှုကရှင်းပြီးတော့ကဂျင်ညာချက်တွေထုတ်ဖို့အစီအစဉ်ရှိပါတယ
် Federal Democracy မဟာမိတ်ဖွဲ့ထဲမှာပါဝင်ဖို့ပေါ့နော်အခုလက်ရှိမှာဘယ်ပါတီတွေစီကနေသဘောတူညီချက်ရပြီးပြီလဲဆိုတာသိပြရစီရှင်
ပြောမယ်ဆိုရင်တော့မြန်မာဒီမိုကရေစီအင်အားစုပါတီဒီမိုကရက်တစ်ပါတီမြန်မာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီညီညွတ်ရေးနဲ့ငြိမ်းချမ်းရေးပါတီပြည်ထောင်စုဒီမိုကရေစီပါတီထပ်ပေါင်းပူးပေါင်းလာတာကတော့ကရင်ပြည်သူ့ပါတီအမတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီညီညွတ်သောဒီမိုကရက်တစ်ပါတီချင်းတုတ်တဲ့ပါတီလို့ဖြစ်ပါတယ်ဖိတ်ခေါ်ထားပြီးတော့ရောက်မလာနိုင်သေးတာကတော့ကရင်ဒီမိုကရက်တစ်ပါတီရဲ့အမျိုးခေါ်ကမီအမျိုးသားညီညွတ်အဖွဲ့ရဲ့ချမ်းမီကိုကဒီမိုကရက်ပါတီကတော့သူတို့လိလာအောင်မယ်ရှင်းလင်းပြီးမှသူတို့ဒါကိုလက်ခံမယ်သဘောရှိရကြောင်းရောက်မလာကြသေးပါဘူ
းမတူညီတဲ့ပါတီတွေကဒီအဖွဲ့ကိုပူပေါင်းဖွဲ့တာဆိုတော့လေတဖွဲ့ချင်းစီရဲ့မတူညီကြတဲ့သဘောထားတွေကိုရောဘလို့ညှိနှိုင်းဆောင်ရွက်သွားကြမယ်ဆိုတာသိပြရစေရှင
်ပါတီတစ်ခုချင်းတစ်ခုချင်းသဘောထားတူဖို့ဆိုတာတော့မလွယ်ပါဘူးခုပါတီမူနဲ့ကိုပေါ့အရေးကြီးတဲ့အမျိုးသားလုံးဆိုင်ရာကိစ္စတွေပြည်အောင်စုလုံးဆိုင်ရာကိစ္စတွေမှာကြာတော့ big issue ကြရင်တော့ဒီပေါ်မှာဆွေးနွေးပြီးတော့တက်တန်နဲ့ထွက်အောင်ကြိုးပမ်းဆောင်ရွက်သွားမှာပါ
အခုလိုဖြစ်ကြပေးတဲ့အတွက်အန်ကက်ဥက္ကမောင်စေကိုကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်